Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်မေလ10ရက်တနင်္ဂနွေညပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုစီစဉ်ကိုရုတ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 51တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့စစ်ကောင်စီဥဆောင်မဲ့အာဆီယံစာနာမှုအကူအညီအစီအစဉ်ကို NUG အစိုးရကကန့်ကွက်ကြောင်းထုတ်ပြန်ကြေညာလိုက်တာအာဆီယံစည်းဝေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကိုမဖိတ်ခေါ်တဲ့အပေါ်မှာအာဆီယံအမတ်များရဲ့လူခွင့်ရေးဆိုင်ရာအဖွဲ့ဥက္ကဋ္ဌကဝေဖန်လိုက်တာစတဲ့သတင်းတွေအပါအဝင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်တဲ့အခ
ါ There's not enough that we have. The demand is so much.
ဒါကတော့ယူကရိန်းစစ်ပွဲကာလမော်တော်ကားတွေတက်စင်တဲ့ပစ္စည်းရှားပါးလာတဲ့အပေါ်မှာအကြောင်းစုံကိုတင်ပြတဲ့အခါအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းသတင်းတွေတဲကတူတမြန်မာပြည်ကပေးစာထူးခြားဆန်းပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါရှင်။
အာဆီယံလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတိုင်းအမြံအစည်းအဝေးကိုအလွန်စိတ်ပြတ်မိပြီးစိုးရိမ်မကင်းဖြစ်မိကြောင်းမြို့သားညီညွတ်ရေးအစိုးရ NUG ကမနေ့မေလ9ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူဝါဒအတိုင်းအကောင့်ထဲပေါ်ဖို့အတွက်စစ်ကောင်စီရဲ့အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုက်ဦးဆောင်တဲ့မြန်မာအလုပ်ဖွဲ့ကိုအဓိကဦးဆောင်အဖွဲ့ဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အတွက်အခုလိုကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အခုလိုလှုပ်လိုက်တဲ့အတွက်စစ်ကောင်စီရဲ့မြန်မာအလုပ်ဖွဲ့ကပဲဘယ်တိုင်းနဲ့ပြည်နယ်ကိုအကူအညီပေးမှာဖြစ်တယ်ဆိုတာရွေးချယ်နိုင်ခွင့်ရှိသွားမှာဖြစ်တယ်လို့ဘယ်အလူရှင်နဲ့ဘလို့အလုပ်လုပ်မယ်ဆိုတာကိုလည်းဆုံးဖြတ်ခွင့်ရရှိသွားမှာဖြစ်တဲ့အတွက်အာဆီယံရဲ့လူသားချင်းစာနာထောက်ထားရေးအကူအညီဟာကြာဆုံးဖို့အနေအချီးမလာတယ်လို့ NUG ရဲ့ကြေညာချက်မှာပြောပါတယ်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုခွဲခြားပေးသွားမယ်အန်ဒီရဲ့စစ်ကောင်စီရဲ့အခြေခံအဆောက်အအုံအဖွဲ့စည်းတွေကိုတရားဝင်အသိမှတ်ပြုလိုက်တဲ့အန်ဒီရဲ့လူသားချင်းစာနာထောက်ထားမှုကိုနိုင်ငံရေးအဖြစ်အသုံးချမဲ့အန်ဒီရဲ့တွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရရဲ့ကြေညာချက်ကထောက်ပြလိုက်ပါတယ်အမျိုးမျိုးသောလူသားချင်းစာနာထောက်ထားရေးဒေသခံအဖွဲ့စည်းများကိုရက်တွေနဲ့မူအခြေခံဆက်ဆံလုပ်ကိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းခဲ့တဲ့အတိုင်းပြန်လည်စဉ်းစားကြဖို့အာဆီယံခေါင်းဆောင်တွေနဲ့အလူရှင်အဖွဲ့အစည်းတွေကို NUG ကတိုက်တွန်းလိုက်ပါတယ်။မေလ6ရက်နေ့ကကမ္ဘောဒီးယားနိုင်ငံဖနိုင်းမင်မြို့မှာကျင်းပခဲ့တဲ့မြန်မာကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအာဆီယံအတိုင်းအမြံကအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုပဖိတ်ကြားခဲ့တဲ့အတွက်အာဆီယံလွှတ်တော်အမတ်များလူခွင့်ရေးဆိုင်ရာဥက္ကဋ္ဌကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်တယောက်ခွင့်မရတာဟာအလို့ကိုရှက်စရာကောင်းတဲ့လောက်ရဖြစ်တယ်လို့မစ္စတာ Charles Santiago ကဝေဖန်ကြောင်းမလေးရှားကီနီသတင်းစာမျက်နှာကဆိုပါတယ်နိုဒီနေစာကိုဖိတ်ကြားမှာကိုမြန်မာစက်ကောင်စီကကန့်ကွက်ခဲ့တာဖြစ်တယ်လို့လည်းသတင်းကပြောပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမေလ4ရက်နေ့ကြေညာချက်ထုတ်ခဲ့ရမှာဒေသခံလူသားချင်းစာနာထောက်ထားရေးအဖွဲ့အစည်းတွေနဲ့မူအခြေခံဆက်ဆံလုပ်ကွယ်ရေးကိုဦးစားပေးကြဖို့ပြောခဲ့တဲ့အတိုင်းအာဆီယံခေါင်းဆောင်တွေနဲ့အလူရှင်နိုင်ငံအဖွဲ့အစည်းတွေကပြန်လည်စဉ်းစားကြဖို့အမျိုးသားညီညွတ်ရေးအစိုးရကလည်းမေလ9ရက်နေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်အဝေးရောက်မီဒီယာခေတ်ပြန်လာပြီးဆိုပေမဲ့အနာဂတ်ကမရေမယားရှိနေစေပဲဖြစ်တယ်လို့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာသတင်းစာဆရာတွေကဆိုကြပါတယ်ထိုင်းနိုင်ငံထဲမှာအနည်းဆုံးသတင်းမှာ180ခိုးလုံနေကြပါတယ်လို့ထိုင်းနိုင်ငံတမျိုးသားလုံးဆိုင်ရာသတင်းကောင်စီရဲ့ဥက္ကဋ္ဌချဘရောလစ်ပတ်တမပတိကပြောပါတယ်2021ခုနှစ်မတ်လအာနာသိမ့်ပြီးကတည်းကမြန်မာသတင်းသမားတွေထိုင်းနိုင်ငံကိုရောက်ရှိလာခဲ့ကြတာဖြစ်ပြီးတချို့ကအနောက်နိုင်ငံတွေမှာဒုက္ခသည်ဖြစ်ရောက်ရှိသွားခဲ့ကြပြီးဖြစ်ပေမဲ့ အများစုကတော့ထိုင်းနိုင်ငံမှာအခက်အခဲတွေကြားတဲ့ကတရင်လုတ်ကိုဆက်လုတ်နေကြတာပါအကြီးမားဆုံးစိန်ခေါ်ချက်ကတော့ထိုင်းနိုင်ငံမှာရောက်ရှိနေတာတရားဝင်ရေးဖြစ်ပြီးကမ္ဘာနိုင်ငံတနိုင်ငံမှာရေရှည်နေထိုင်ခွင့်ရရှိရေးပဲဖြစ်တယ်လို့တရင်စာဆရာတဦးဖြစ်တဲ့ဦးအောင်နိုင်စိုးက VOA ကိုပြောပါတယ်ထိုင်းနိုင်ငံကဒုက္ခသည်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ရေးထိုးမထားတဲ့အတွက်တရင်သမားတွေကိုရဲကဖမ်းမိရင်ပြန်ပို့ခံရနိုင်တဲ့အန္တရာယ်ကရှိနေပါတယ်သူတို့မတန်းတင်နေတဲ့သတင်းတွေကအရေးကြီးပြီးကြုံနေရတဲ့အန္တရာယ်ချမ်းမှာသတင်းတပ်ပုံဆရာတွေရတဲ့အခကျင်းငွေကအလွန်ကိုနည်းလာတယ်လို့ထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်းဥက္ကဋ္ဌပန်နုဝေါချာအမ်ကဆိုပါတယ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်သတင်းစာဆရာအပြားအပြားဟာထိုင်းမြန်မာနယ်စပ်ကိုထွက်ပြေးရောက်ရှိလာကြရတာပါဒီပတ်ထဲမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးမှာကပ်ဘေးအလွန်စီးပွားရေးနလန်ထားရေးကိုထိုင်းနိုင်ငံဝန်ကြီးချုပ်ကအဓိကထားဆွေးနွေးမှာဖြစ်ပါတယ်။မေလ12ရက်23ရက်မှာကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဝန်ကြီးချုပ်တက်ရောက်တာကြောင့်အာဆီယံရဲ့စီးပွားရေးကိုပြန်နလန်ထတိုးတက်စေလိမ့်မယ်လို့ထိုင်းနိုင်ငံအစိုးရပြောရေးဆိုခွင့်ရှိသူတနခေါဝမ်ဘူကွန်ချာနာကတင်းကွနေနေကပြောကြောင်းထိုင်းနိုင်ငံအခြေစိုက်ဒနေရှင်းသတင်းစာကြီးကဆိုပါတယ်။လူကိုယ်တိုင်တက်ရောက်ကြမဲ့ဒီထိပ်သီးအစည်းအဝေးမှာအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အကြအတဲနဲ့ရုရှား-ယူကရိန်းစစ်ပွဲတွေအကြောင်းလဲပေါင်းဝင်မှာဖြစ်ပါလေ။တောင်တရုတ်ပင်လယ်ပြင်ကိစ္စလဲဆွေးနွေးရမှာပါလာစရာအကြောင်းရှိတယ်လို့ယူဆကြပါတယ်။မြမချတဲ့ကိုဖြည့်ရှင်းဖို့အတွက်အချက်၅ချက်ပါသဘောတူညီချက်ကိုအာဆီယံကချမှတ်ခဲ့ပေမဲ့တိုးတက်မှုမရရှိခဲ့တာကြောင့်မြမချတဲ့ကိုဖြည့်ရှင်းရမှာအာဆီယံကဗဟိုချက်မှဖြစ်တယ်ဆိုတဲ့အမြင်ကိုဆက်လက်ဆွဲကပ်ရေးအပေါ်ချိန်ချောက်လာတယ်လို့နေရှင်းသတင်းစာကပြောပါတယ်။
and then ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ည5.57 kHz 5885တို့ပြင်စနေတနင်္ဂနွေမှာ5.90 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေညအတွက် VOA မြန်မာပိုင်းရဲ့သတင်းတွေကိုကျွန်တော်ဇွန်ဝင်းလိုင်ကဆက်ပြီးကြီးညာပေးတော့ပါမယ်ခင်ဗျာယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာ G7 ဆက်မှုထိပ်သီး9နိုင်ငံကခေါင်းဆောင်နေတဲ့ဒီကနေ့တင်းငွေနေ့မှာအွန်လိုင်းကတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဖေဖော်ဝါရီလကစလို့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာကိုခုခံတွန်းလှန်နေတဲ့ယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဗြိတိန်၊ကနေဒါ၊ပြင်သစ်၊အီတလီ၊ဂျပန်၊ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့ G7 နိုင်ငံတွေကခေါင်းဆောင်တွေဟာယူကရိန်းသမ္မတနဲ့အခုလိုအွန်လိုင်းကတွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ယူကရိန်းအတွက်စစ်ရေးအကူအညီအဖြစ် G7 နိုင်ငံတွေကဒေါ်လာဘီလျံပေါင်းများစွာကူညီပေးဖို့ကတိပြုထားကြပါတယ်။ဒီကနေ့ပြုလုပ်တဲ့တွေ့ဆုံမှုဟာရုရှားကနာဇီတွေကိုအောင်ပွဲခံလိုက်တဲ့89ကြိမ်မြောက်အောင်ပွဲနေ့မတိုင်ခင်တရက်အလိုမှာပြုလုပ်တာလည်းဖြစ်ပါတယ်။ဒီအတော်တွင်ယူကရိန်းနိုင်ငံလူဂန်စ်ဒေသအတွင်းစစ်ပေးဆောင်သူတွေခိုလုံနေတဲ့စာတင်ကြောင်းကိုလေကြောင်းကတိုက်ခိုက်ခံရတဲ့အတွက်အနည်းဆုံးလူ60လောက်သေဆုံးနိုင်ကြောင်းအဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကဒီကနေ့ပြောပါတယ်။လူ60လောက်ခိုလုံနေတဲ့အဲ့ဒီစာတင်ကြောင်းဟာလုံးဝပျက်စီးသွားတယ်လို့ဆိုပါရခင်ဗျာ။ဟောင်ကောင်ကျွန်းရဲ့ခေါင်းဆောင်သစ်အဖြစ်ဂျွန်လီကိုရွေးကောက်တင်မြှောက်လိုက်ပြီးဖြစ်ပါတယ်။တရုတ်နိုင်ငံအစိုးရလိုလားတဲ့ရွေးကောက်ပွဲကော်မတီဝင်69ရာခိုင်နှုန်းကသူ့ကိုရွေးချယ်တင်မြှောက်လိုက်ကြတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့950တမဲတဲ့နှစ်ဆမကကျော်လွန်ပြီးဂျွန်လီကစုစုပေါင်းမဲ1416မဲနဲ့တင်းငွေနဲ့မနက်ကရွေးကောက်တင်မြှောက်ခံရတာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းတရုတ်အစိုးရရဲ့ထောက်ခံမှုရရှိခဲ့သူလည်းဖြစ်ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးချယ်ရေးကော်မတီရဲ့ကြိုတင်ထောက်ခံမဲ986မဲကိုရရှိထားသူလည်းဖြစ်တာကြောင့်တူဦးတဲသောကိုယ်စားလှယ်လောင်းဖြစ်သူဂျွန်လီအနေနဲ့တရားပေါက်အနိုင်ရမယ်လို့ကြိုတင်တွက်ဆထားကြပြီးဖြစ်ပါတယ်ဂျွန်လီဟာလက်ရှိအုပ်ချုပ်ရေးမှူးကယ်ရီလမ်နေရာမှာဇူလိုင်လ10ရက်နေ့မှာအစာထိုးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ဂျွန်လီကိုအုပ်ချုပ်ရေးမှူးသည်အဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အတွက်တရုတ်အစိုးရကဟောင်ကောင်ကျွန်းအပေါ်ပုံမူတင်းကျပ်တဲ့အုပ်ချုပ်ရေးစနစ်ချမှတ်လုံဆောင်လာမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်တရုတ်အစိုးရပေါ်တစ္ဆာခံသူမျိုးချစ်တေသာဟောင်ကောင်အုပ်ချုပ်ရေးမှူးရာထူးကိုလက်ခံပိုင်ခွင့်ရှိတယ်ဆိုတဲ့အငင်းပွားပွဲဥပဒေသစ်ကိုမနစ်ကပြဋ္ဌာန်းပြီးမှဒီရွေးကောက်ပွဲဖြစ်ပေါ်လာတာပါအဲ့ဒီဥပဒေဟာအတိုက်ခံအင်အားစုတွေလုံးဝပျောက်ကွယ်သွားအောင်ချမှတ်လိုက်တဲ့လုံဆောင်ချက်လည်းဖြစ်ပါတယ်တနင်္လာနေ့မှာကျင်းပမဲ့ဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်လုံခြုံရေးတပ်ဖွဲ့ဝင်6000ကျော်ဟာတင်းငွေနေ့မှာ အသည့်အနေထားမှာရှိနေပြီဖြစ်ပါတယ်။ရွက်ောက်ပွဲနဲ့ဆိုင်တဲ့အကြမ်းဖက်မှုတွေကြောင့်လူ၄ဦးသေဆုံးပြီးမှအခုလိုလုံခြုံရေးတွေတိုးမြင့်ချထားတာလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကတိတ်တင်းကျပ်မှုမရှိလာတဲ့တနက်ကန်ဆောင်ဝင်ဥပဒေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်နေတဲ့နိုင်ငံရေးအစဉ်အလာတွေကြောင့်ရွက်ောက်ပွဲကာလဟာအကြမ်းဖက်မှုတွေဖြစ်ပေါ်လေးရှိတဲ့အချိန်ကာလဖြစ်ပေမဲ့နိုင်ငံမြောက်ပိုင်းလိုကိုဆူပြည်နယ်မက်ဆင်ဂဲမြို့ကမြို့တော်ဝန်ရွက်ောက်ပွဲအတွက်ပြန်ပဲထောက်ခံသူတွေအကြပြစ်ခတ်မှုဖြစ်ခဲ့တာကြောင့်လူ၄ဦးသေဆုံးခဲ့တာဟာအခုအချိန်အထိအဆိုးဝါးဆုံးဖြစ်ရတစ်ခုဖြစ်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။2009ခုနှစ်ရွက်ောက်ပွဲမှာလူ58ဦးသေဆုံးခဲ့တာဟာဖိလစ်ပိုင်နိုင်ငံရဲ့တမိုင်းမှာအဆိုးဝါးဆုံးဖြစ်ရတစ်ခုဖြစ်ပါတယ်။မနေ့ကတနင်္လာနေ့မှာကျင်းပမဲ့ရွက်ောက်ပွဲမတိုင်ခင်အထိနောက်ဆုံးကြောက်ယူထားတဲ့စစ်တမ်းတွေအရင်ဖိလစ်ပိုင်အာဏာရှင်ဟောင်းဖာဒီနာမာကိုစ်ရဲ့သားဖြစ်သူဖာဒီနာမာကိုစ်ဂျူနီယာကအပြတ်အသတ်အနိုင်ရလိမ့်မယ်လို့ဖော်ပြနေပါတယ်။သူသာအနိုင်ရရင်တိုင်းပြည်ကိုတင်းကျပ်တဲ့စစ်မြင့်တွေချမှတ်အုပ်ချုပ်မယ်လို့ခန့်မှန်းထားကြတာကြောင့်လူခွင့်ရေးအဖွဲ့တွေကက်သလစ်ဘုရားကျောင်းနေနဲ့သူ့ကိုစန့်ကျင်သူတွေကဒီရွေးကောက်ပွဲဟာဖိလစ်ပိုင်ဒီမိုကရေစီစနစ်ကိုအဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ။နီပေါ်နိုင်ငံကကမ္ဘာအမြင့်ဆုံးအေဝရက်တောင်တက်ကြသူတွေအတွက်လမ်းပြအဖြစ်ဆောင်ရွက်ပေးနေသူနီပေါ်နိုင်ငံသားဟာသူကိုယ်တိုင်တင်ထားတဲ့စန့်ကျင်ကိုချိုးပြီး26ကြိမ်မြောက်တောင်တိတ်ကိုတက်နိုင်သူဖြစ်လာခဲ့ကြောင်းတောင်တက်အဖွဲ့ကိုဦးဆောင်စီစဉ်သူတွေကဒီကနေ့ပြောပါတယ်တိဘက်လူမျိုးလမ်းပြတအုပ်ဖြစ်သူကာမီရီတာဟာအမြင့် 1848 မီတာရှိတဲ့တောင်ထက်ကိုစနေနေ့ကတက်နိုင်ခဲ့ပြီးအခုလနောက်ပိုင်းမှာယာနဲ့ချီတဲ့တခြားတောင်တက်သမားတွေနဲ့လမ်းပြတွေတောင်ထက်ကိုတက်နိုင်ရေးအတွက်လမ်းကြောင်းတစ်လျှောက်ကြိုးတန်းနေကြိုတင်ချထားပေးခဲ့တာဖြစ်ပါတယ်ရီတာနဲ့တခြားလမ်းပြ10ဦးတို့ဟာတောင်ထက်ကိုအခက်အခဲမရှိတက်နိုင်ခဲ့ပြီးတောင်အောက်ကအခြေဆိုင်စခန်းကိုချောချောမောမောပြန်ရောက်လာခဲ့ကြတယ်လို့ကတ္တမန္တုမြို့အခြေဆိုင် Seven Summit Tracks အဖွဲ့ကပြောပါတယ်။သူတို့အဖွဲ့ဟာစနေနေ့ည9:00နာရီလောက်မှာတောင်ထိပ်ကိုရောက်သွားကြတာဖြစ်တဲ့အတွက်ဒါဟာအေဝရက်တောင်တက်တဲ့ဆန်ကျင်နဲ့ကြည့်မယ်ဆိုရင်နည်းနည်းအချိန်နှောင့်နေပါတယ်။ညဘက်မှာရာသီဥတုဆိုးဝါးတာနဲ့တောင်အောက်ပြန်ဆင်းတဲ့အခါလမ်းပျောက်တာတွေဖြစ်တတ်တယ်လို့ဆိုပါတယ်။လမ်းပြတွေအလုံးဟာအတွေ့အကြုံရစ်ကျက်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီတော့တွင်အေဝရက်တောင်တက်တဲ့ရုရှားတောင်တက်သမားတဦးဒီကနေ့သေဆုံးသွားတယ်လို့နီပေါ်အာနာပိုင်ကပြောပါတယ်။ဒါဟာအခုနှစ်တောင်တက်ရာသီအတွက်ဒုတိယမြောက်တောင်တက်သမားတည်ဆုံခြင်းလည်းဖြစ်ပါတယ်ခင်ဗျာ
ဥတင်မောင်တန်းနဲ့ကိုဇော်ဝင်းလိုက်ပါရှင်တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မကြာခင်မှာတော့ရုရှားရဲ့ Ukraine အပေါ်ကျူးကျော်စစ်ဟာစစ်ရာဇဝတ်မှုမြောက်မမြောက်ကိုကြားဖို့ရှိပါတယ်အခုတော့ဒီ Ukraine စစ်ပွဲကြောင့်ဖြစ်လာတဲ့ကမ္ဘာမှာနောက်ဆက်တွဲဘာတွေရိုက်ခတ်မှုတွေဖြစ်နေတယ်လဲဆိုတာကိုကျမတို့ကြည့်ကြရအောင်ပါကားတွေတက်ဆင်တဲ့နေရာမှာတန်းစီနေရတာပကံဆေးဆက်တွေတခါရေခဲတက်တာတွေနဲ့ဗီဒီယိုဂိမ်းတွေအချိန်မီဆိုင်တွေကိုပို့မပေးနိုင်တာတွေဟာအခုနောက်ပိုင်းဇက်တိုက်ဖြစ်လာနေပါတယ်ဆီမီကွန်ဒက်တာလို့ခေါ်တဲ့ဒပိုင်းလျက်ကူးပစ္စည်းတွေအလုံးလောက်မထုတ်လုပ်နိုင်တဲ့အတွက်စားသုံးသူတွေလက်တလောရင်ဆိုင်နေရတဲ့အခက်အခဲတွေပါဒါတွေဟာယူကရိန်းစစ်ပွဲကြောင့်လည်းပိုပြီးတော့ဒီအခြေအနေတွေကိုဆိုးရွားစေခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက် Michelle Quinn သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
် Solar powered
ဒါတွေကတော့ GPS ဆက်ကလေးတွေပါဒါလေးတွေကဈေးဝါစားစရာနဲ့လျှက်စပစ္စည်းတွေထည့်ထားတဲ့ဘုံတွေထဲမှာထည့်ထားပြီးအထက်ကပစ္စည်းတွေရဲ့အပူချိန်ရောက်ရှိနေတဲ့နေရာပစ္စည်းတွေထိခိုက်မှုရှိမရှိဆိုတဲ့အချက်လက်တွေပြန်ပို့ပေးပါတယ်ဒီ GPS ပစ္စည်းတွေထုတ်လုပ်ဖို့အတွက်လက်ရှိမှာရှားပါးပစ္စည်းဖြစ်နေတဲ့ဆက်မီကွန်ဒက်တာတွေလိုအပ်ပါတယ်ဒီ GPS တွေထုတ်တဲ့ Rombi Company အကြီးအကဲစန်ဂျေးရှာမာကလိုအပ်တဲ့ပစ္စည်းရှားပါးနေကြောင်းရှင်းပြပါတယ
် There's not enough that we have.The demand is so much.
DPS တွေကအလုံလောက်ကိုမရနိုင်ပါဘူး။လိုအပ်ချက်ကတိတ်ကိုများလွန်ပါတယ်
။ကဘာကြီးကကာယောဂါတွေကနေရုံထွက်လာတဲ့တစ်ချိန်တည်းမှာပဲလျှက်စစ်ပစ္စည်းအလုံးရဲ့အုံနောက်လို့ပြောလို့ရတဲ့ကွန်ပျူတာ chip တွေရှားပါမှုဟာလည်းတစ်နှစ်လောက်ရှိလာနေပါပြီ။ကားကုမ္ပဏီတွေအိမ်သုံးပစ္စည်းနဲ့ game console ထုတ်လုပ်သူတွေအလုံးကအလူရဲ့ဝယ်ယူနေကြပါတယ်။တချို့ကတော့သူတို့ကုန်ပစ္စည်းထုတ်လုပ်မှုကိုနောက်ကိုရွှေ့လိုက်တာနဲ့တချို့ကလည်းရတဲ့ပစ္စည်းနဲ့ထုတ်လုပ်နိုင်ဖို့စူးစမ်းတာတွေဖြစ်လာပါတယ်။ဒါနဲ့ပတ်သက်လို့ Sourcing Industry Group အကြီးအကဲ Down Tiora က VOA ကိုအခုလိုပြောပါတယ
်။ We have a semiconductor in almost every single thing that you buy. ကျမတို့ကနေဝယ်နေတဲ့ပစ္စည်းအားလုံးတိုင်းလိုလိုမှာ semiconductor တွေပါနေပါတယ်။ဒါကြောင့်ကျမရဲ့အဝတ်လျှော်ဆက်အဝတ်ချောက်ဆက်တွေကဘယ်ချိန်ပြီးကြောင်းကိုပြောမယ်။ဘုတ်ဘုတ်တဲ့ဆက်ကလည်းဆန့်စပ်ပါပါတယ်။ကျမတို့ဝယ်သမျှပစ္စည်းတိုင်းကအင်တာနက်နဲ့ချိတ်ဆက်နေရပါ။ဒါကြောင့်စားသုံးတဲ့သူတွေအတွက်သက်ရောက်မှုကတော့ရှိနေပါတယ်ရှင်
။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာကလည်းဒီအခြေအနေကိုပိုဆိုးသွားစေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။ယူကရိန်းရောရုရှားပါဆီမီကွန်ဒက်တာလုတ်တဲ့အရေးပါတဲ့ပစ္စည်းတွေကိုထုတ်လုပ်ပါတယ်။ဒါနဲ့ပတ်သက်လို့တက်ဆက်ဈေးကွက်သုတေသနကုမ္ပဏီကလီတာရှွန်ရိုင်းက VOE ကိုအခုလိုပြောပါတယ်
။ Some companies will have less dependency depending on their inventories.
တချို့ကုမ္ပဏီတွေကသူတို့ကြိုဝယ်ထားတဲ့အခြေအနေပေါ်မူတည်ပြီးလိုအပ်ချက်နှဲကောင်းနေနိုင်ပါတယ်။ဒါပေမဲ့တချို့ကုမ္ပဏီတွေကြတော့လေသူများပေါ်အများကြီးမိကိုအားထားရမယ့်သဘောရှိပါတယ်။စစ်ပွဲကာလကြာလာတာနဲ့အမျှပြဿနာကပိုပိုကြီးလာနိုင်ပါတယ်။
ရုံးဘီကုမ္ပဏီဟာလည်းတခြားကုမ္ပဏီတွေနီးတူ chip တွေကိုလိုက်လံဝယ်ယူစုဆောင်းနေပါတယ်။ဒါဟာပုံမှန်အားဖြင့်ကွန်ပျူတာတွေထုတ်လုပ်ခန်းကြီးမှ chip တွေကိုတက်တာတဲ့ဈေးနဲ့ဝယ်ယူတဲ့ပုံစံကနေပြောင်းလဲလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ရုံးဘီကုမ္ပဏီအကြီးအကဲစန်ဂျေးရှာရမားကပဲအခုလိုဆက်ရှင်းပြပါတယ်
။ There are two choices, right?Either sit and do nothing and be hopeful.
Richard ကနီလာနှစ်ခုရှိတယ်ဗျာ။တစ်ခုကဘာမှမလုပ်ဘဲဒီတိုင်းထိုင်စောင့်နေပြီးတော့အချိန်တွေပြန်ကောင်းသွားမယ်လို့ပြောလင်းတဲ့နီးပါ။နောက်တစ်ခုကတော့ရဲဝံဆုံးဖြတ်ပြီးတော့ငါတို့လုံနိုင်တဲ့အတိုင်းအတာနဲ့ရရကိုလုံကြမယ်ဆိုတာမျိုးပါ
။ဒါပေမဲ့ chip တွေကိုလိုက်ဝယ်နေတာကပြဿနာကိုပိုရှည်ကြစေနိုင်ပါတယ
်။ This will go on in my opinion for the next 12 to 18 months.
ဒီကိစ္စကနောက်ထပ်12လကနေပြီးတော့18လလောက်ထိကြာနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လူကုမ္ပဏီတွေကလိုအပ်တာတက်ပို့ပြီးတော့ကြိုတင်ဝယ်ယူနေကြတော့ရှားပါမှုကိုပိုပြီးတော့ကြီးထွားသွားစေပါတယ
်။ကွန်ပျူတာရှားပါမှုကြောင့်စားသုံးသူတွေအတွက်လည်းဈေးတွေတက်သွားစေပြန်တယ်လို့Texas ပြည်နယ်အခြေစိုက် Elias CPC ထုတ်လုပ်တဲ့ Macrofab ကုမ္ပဏီအကြီးအကဲ Misha Goffstein ကပြောပါတယ
် So I wouldn't be surprised if the very same electronics that we used to buy
လုံးရတဲ့နည်းနည်းလောက်ကဝယ်နေကြ Elias ပစ္စည်းတစ်ခုခုကဆရာကိုင်းနှုတ်တဲ့ပို့ပြီးဈေးကြည့်ရင်ကျွန်တော်တို့အနေနဲ့မအံ့ဩသင့်ပါဘူ
းအခုလိုရှားပါမှုတွေဖြစ်နေတဲ့အတွက် America နဲ့ EU နိုင်ငံတွေကဒီပစ္စည်းထုတ်လုပ်မှုတွေသူတို့နိုင်ငံမှာပဲပြန်လုပ်ကြဖို့စီစဉ်လာနေပါတယ်ဒါပေမဲ့အဲ့ဒီလိုလုပ်နိုင်မှုအတွက်အချိန်အတော်ကြာနိုင်ပါသေးတယ်ခင်ဗျာ
မရှိကိုစောဝင်းလိုက်ပါရှင်တနုနေညာချန် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ကျမတို့အခု VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့ရုရှားရဲ့ Ukraine ပေါ်ကျူးကျော်ဆက်ဟာစစ်ရာဇဝတ်မှုမြောက်မြောက်ကိုကြည့်ကြရအောင်ပါမအေးတန်နာကျော်ကပြောပြမှာပါရှင်
စစ်ရာဇဝတ်မှုဆိုတာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်မှုဖြစ်ပါတယ်။အရဲသားတွေကိုတမင်တကာပြစ်မှတ်ထားကလေးစစ်သားတွေအသုံးပြုညှဉ်းပန်းနှိပ်စက်မတိုင်းချင့်ဒါတွေကစစ်ရာဇဝတ်မှုဖြစ်ပါတယ်။စစ်ရာဇဝတ်မှုအလုံးအကျုံးဝင်တဲ့ဥပဒေမရှိသေးပါဘူး။ဒါပေမဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေရဲ့အခြေခံသဘောတရားတွေကတော့ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအများစုအသက်ဝင်တဲ့ဂျနီဗာသဘောတူစာချုပ်နဲ့နိုင်ငံတကာရာဇဝတ်မှုတရားရုံးဖွဲ့စည်းတဲ့ရောမစာချုပ်တို့မှာပါဝင်နေပါတယ်။စစ်ရာဇဝတ်မှုမြောက်ဖို့ဆိုရင်ရွေးချက်ရှိရှိလုပ်တာမျိုးဖြစ်ရပါတယ်။ဥမာစေယုံကိုလက်နဲ့ကြည့်နေပြစ်တာစစ်ရာဇဝတ်မှုမဟုတ်ပေမဲ့တမင်တကာဒါမှမဟုတ်မစင်မချင်းလုပ်တာမျိုးဆိုရင်ဟုတ်ပါတယ်။ ICC နိုင်ငံတကာရာဇဝတ်မှုတရားရုံး ICC ကစစ်ရာဇဝတ်မှုမြောက်သူတွေလူမျိုးတော်တက်ပြတ်မှုလို့လူသားမျိုးနွယ်တို့ပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုတရားစီရင်ပါတယ်။ဒီတရားရုံးရဲ့အဖွဲ့ဝင်123နိုင်ငံထဲမှာယူကရိန်းမပါဝင်ပေမဲ့ICC ကိုတရားစီရင်ပိုင်ခွင့်ပေးထားပါတယ်။ယူကရိန်းနိုင်ငံမှာကြမ်းကြုတ်တဲ့ပြစ်မှုတွေကျူးလွန်နိုင်ခဲ့ခြင်းနဲ့ပတ်သက်ပြီးတော့စုံစမ်းမယ်လို့ ICC ရဲ့ရှေ့နေချုပ်ကရင်ခန်ကဖေဗရူလာကပြောပါတယ်။တရားရုံးရဲ့တွေးရှိချက်အရရုရှားတဦးတယောက်ချင်းစီကိုစစ်ရာဇဝတ်မှုနဲ့တရားစွဲလို့ရပါမယ်။ရုရှားအစိုးရလုံးလားဆိုတော့ရုရှားကိုစုံစမ်းစစ်ဆေးလို့မရပါဘူး။ဘာလို့လဲဆိုရင်ရုရှားကအမေရိကန်တရုတ်တို့နီးတူ ICC မှာလက်မှတ်ထိုးမထားလို့ဖြစ်ပါတယ်။ICC ကမျက်ကွယ်တရားစီရင်ပိုင်ခွင့်လည်းမရှိပါဘူး။ဒါကြောင့်ရုရှားတရားခဏလို့ဆွတ်ဆွဲခံရတဲ့သူတွေ ICC တရားရုံးထဲမှာလူကိုယ်တိုင်ရှိမနေတရားစီရင်မခံရပါဘူး။တခြားနည်းလမ်းများရုရှားအရာရှိတွေစစ်ဘက်ဆိုင်ရာအမှုရမ်းတွေကိုအပြည့်ပြည့်ဆိုင်ရာတရားစီရင်ပိုင်ခွင့်ဆိုတာနဲ့တော့နိုင်ငံတစ်ခုချင်းစီကတရားစီရင်လို့ရနိုင်ပါတယ်။ဒါပေမဲ့ဒီလိုတွေလုံနိုင်လို့ကျူးလွန်တဲ့သူတွေကိုပြစ်ဒဏ်ဆုံးဖြတ်နိုင်ပေမဲ့တကယ်ပြစ်ဒဏ်စီရင်ခံရတာမျိုးကအရှာပါတယ်။ဒါပြင်နိုင်ငံတွေရဲ့ဥရီတွေအရလဲလက်ရှိအာဏာရခေါင်းဆောင်ဥမာရုရှားသမ္မတဗလာဒီမီယာပူတင်ဒါမှမဟုတ်ထိပ်တန်းအစိုးရအရာရှိတွေကိုတရားစီရင်ပိုင်ခွင့်မရှိပါဘူး နောက်လုံးနိုင်တာတစ်ခုကတော့ဒုတိယကမ္ဘာစစ်ပြီးလို့နာဂျီတွေကိုဆေးရွာဆွဲမှုနဲ့တရားစင်မှုဂျာမနီကနျူရင်ဘတ်မှာလိုမျိုးခုံရုံးတစ်ခုဖွဲ့လို့ရပါတယ်။ယူဂိုစလာဗီးယားနဲ့ရဝန္ဒါနိုင်ငံတွေမှာလူမျိုးတော်တပ်ဖြတ်မှုနဲ့တခြားပြစ်မှုတွေကျူးလွန်တဲ့လူတအူးချင်းစီကိုအဲ့လိုမျိုးခုံရုံးတွေမှာတရားစင်တာဖြစ်ပါတယ်။
မဲအေးတန်နာကျော်ပါရှင်မကြခင်မှာတော့ကဘာကျော်ဘောလုံးသမားကြီးမာရာဒိုနာဝစ်ဆိုဒီမာရာဒိုနာဝစ်ခဲ့တဲ့အာဂျင်တီးနားအသင်းအင်ကြီးကိုကဘာဈေးကြီးဆုံးအားကစားဝစ်ဆုံဖြစ်ဒီလေလံတင်ရောင်းချခဲ့တဲ့အကြောင်းကိုကြားဖို့ရှိပါတယ်အခုတော့ကဘာဒီတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ပြမှာပါထင်းတဲ့မီးသွေးလိုလောင်စာအစားလူတွေရဲ့အညစ်အကြေးမစင်ကိုတုံးပြီးတော့မီးလုံဘိုးနဲ့ဟင်းချက်တဲ့နေရာတွေမှာတုံးနိုင်ပါပြီမီးခိုးလည်းမထွက်တဲ့အပြင်တဘာဝပတ်ဝန်းကျင်ထိခိုက်မှုကိုလည်းရှော့ချနိုင်တဲ့တဘာဝလောင်စာတုံးနေအကြောင်းကို AP သတင်းဆောင်မကိုအခြေခံပြီးတော့မက်အီတန်စင်ကပြောပြမှာပါရှင
်လူတွေရဲ့အဆွန့်ပြစ်အညစ်အကြေးမစင်တွေကိုလောင်စာဖြစ်ပြောင်းတဲ့အသုံးပြုနိုင်ပါလေကင်ညာနိုင်ငံနိုင်ရိုဘီမြို့နဲ့မိုင်60လောက်ဝေးတဲ့မြို့ကဆက်နီဖေးရှင်းကုမ္ပဏီကလုပ်ဆောင်နေတာဖြစ်ပါတယ်မစင်ညကြီးတွေကိုတဘာဝလောင်စာဒုံးတွေအဖြစ်ပြောင်းလဲထုတ်လုပ်ပြီးတော့အိမ်ထဲမှာအနှွေးဓာတ်ပေးဖို့နဲ့ဟင်းချက်ရမှအသုံးပြုနိုင်ပါတယ်။တဘာဝလောင်စာဒုံးထုတ်တဲ့စက်ရုံမန်နေဂျာပေါ်မော်ဒါကခုလိုရှင်းပြပါတယ်
။ Initially it was very hard for us to scale.
အစရုံကတော့လုပ်ငန်းချက်ထွင်ဖို့ခက်ခဲမယ်လို့ထင်ခဲ့ပါတယ်။မစင်ကနေထုတ်တာဆိုတော့နာမည်လို့လူတွေကထင်ထားကြတာပါ။တကယ်တော့မစင်ကိုအဆင့်ဆင့်ပြောင်းလဲထုတ်လုပ်ထားတာကြောင့်အသားကင်တဲ့နေရာမှာလောင်စာအဖြစ်တောင်သုံးကြပါတယ်။
မစင်ညကြီးတွေကဘက်တီးရီးယားပိုးတွေတည်စေဖို့အတွက်အပူချိန်အမြင့်ကြီးပြီးပြည့်တဲ့နောက်လှစာမှုန့်တွေနဲ့ရောပြီးတော့လောင်စာဒုံးတွေအပြည့်ထုတ်လုပ်ပါတယ်။ထင်ထားတာထက်တောင်ပိုပြီးတော့ရောင်းကောင်းနေတယ်လို့ပေါ်မော်ဒါကပြောပါတယ်
။ So when we decided to like
ဆိုပြီးဆုံးပြပစ္စည်းနဲ့လူရဲ့အညစ်အကြေးတွေကိုပေါင်းဆက်ပြီးလှစာမှုန့်လောင်စာဒုံးတွေထုတ်ဖို့စိတ်ကူးရခဲ့ပါတယ်။ကျွန်တော်တို့ထင်ထားတာထက်တောင်ဈေးကွက်မှာရောင်းအားကောင်းနေပါတယ်။အခုဆိုရင်တန်120ကျော်ထုတ်လို့ရောင်းချနေပြီးဈေးကွက်ဝယ်လို့အားကဒီထက်တောင်များပါတယ်။
လူညစ်ကြီးမစင်ကနေလောက်စာအဖြစ်ပြောင်းတဲ့အသုံးပြုတာဟာသဘာဝပတ်ဝန်းကျင်ကိုလည်းအထောက်အကူဖြစ်စေပါသည်။ကင်ညာနိုင်ငံလူဦးရေ41ရာခိုင်နှုန်းဟာအခြေခံမေလာစနစ်မရှိတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့အကြောင်း water.org ရဲ့စာရင်းထဲမှာဖော်ပြထားပါသည်။နိုင်ငံလူဦးရေ 80.5 ရာခိုင်နှုန်းလောက်ဟာလည်းအိမ်သာမဟုတ်တဲ့လမ်းပေးမှာပဲမစင်စွန့်ကြတဲ့အကြောင်း2020ကုလသမဂ္ဂနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ပူးတွဲချက်လက်တွေမှာဖော်ပြထားပါသည်။
Well, the use of this fuel.
ဒီလောင်စာရုံးတွေကိုသုံးတာကြောင့်တဘာဝပတ်ဝန်းကျင်ကိုအထောက်အကူဖြစ်စေပါတယ်။လောင်စာရုံးတဒံသုံးတာကတစ်ပင် 33 ပင်ခုတ်ပြီးတော့လောင်စာသုံးတာနဲ့ညီမျှပါတယ်။နောက်ပြီးတော့လူတွေအတွက်လုံးဝအသုံးမဝင်တဲ့အညစ်အကြေးတွေကိုသုံးထားတဲ့လောင်စာရုံးတွေဖြစ်ပါတယ်။
ဒီတဘာဝလောင်စာဒုံးတွေကိုအိမ်အောင်စုအလိုက်သုံးဖို့လောက်ပဲ sanitation ကုမ္ပဏီကမျှော်လင့်ထားခဲ့ပေမဲ့လည်းအခုတော့လာမနာပန်းကင်းလုပ်ငန်းလိုစိတ်ယုံတဲ့စီးပွားရေးလုပ်ငန်းတွေကိုပါရောင်းချပေးနေပါတယ်။ဒီလိုလုပ်ငန်းတွေဟာပုံမှန်ဆိုရင်ထင်းနဲ့မီးသွေးကိုသုံးနေကြတာဖြစ်ပြီးတော့လုပ်ငန်းခွင်မှာပဲအလုပ်သမားတွေကချက်ပြုတ်စားတောက်ကြတာပါ။ဈေးနှုန်းလည်းပိုသက်သာတဲ့တဘာဝလောင်စာဒုံးကိုသုံးတဲ့အကျိုးကိုသူ့ဝန်ထမ်းတွေသတိထားမိကြတယ်ဆိုပြီးတော့လာမနာပန်းကင်းလုပ်ငန်းက Mary Wang Gui ကပြောပါတယ်
။ We switched to briquette which are
ပုံမှန်သုံးနေကြထင်းနဲ့မီးသွေးတွေလောက်မီးခိုးမထွက်တာကြောင့်တဘာဝပတ်ဝန်းကျင်အတွက်ကောင်းတဲ့လောင်စာတုံးတွေကိုပြောင်းသုံးတာပါမီးခိုးလုံးတွေကိုရှူမိရင်ကျမတို့ရဲ့ဝန်ထမ်းတွေရဲ့ကျန်းမာရေးထိခိုက်နေတာကြောင့်ထင်းနဲ့မီးသွေးအစားတဘာဝလောင်စာတုံးတွေကိုအစားထိုးသုံးတာပါနောက်ထပ်အားသာချက်တစ်ခုကတော့ဟင်းချက်တဲ့အိုးတွေကြာရှည်ခံတာပါပဲပုံမှန်မီးသွေးနဲ့ချက်တဲ့အပူထက်ဆိုင်ရင်တဘာဝလောင်စာတုံးပမာဏနည်းနည်းနဲ့မီးကြကြမှွေးနိုင်ပါတယ်မီးအေးအေးနဲ့ကြကြခံတဲ့အတွက်အိုးတွေခဏခဏလဲစရာမလိုပဲကြာရှည်ခံသုံးနိုင်ပါတယ
်ကေညာနိုင်ငံမျိုးပြနေလူဦးရေ82ရာခိုင်နှုန်းနဲ့ကြေးရွာနေလူဦးရေ34ရာခိုင်နှုန်းဟာမီးသွေးလောင်စာကိုသုံးနေကြတာဖြစ်တဲ့အကြောင်းကေညာတက်တော်အဖွဲ့ချက်လက်တွေမှာဖော်ပြထားပါတယ်တဘာဝလောင်စာဒုံးကိုသုံးတာဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုကိုလေရှော့ချနိုင်တဲ့အကြောင်းနီကိုဂရင်းအကြီးကဲနစ်ဆန်အိုတီနိုကပြောပါလေ
The briquettes are good alternative to charcoal and wood and
especially the tin lawsa အဖြစ်သုံးမဲ့အစားစွန့်ပြစ်အငြိကျေးတွေကနေထုတ်တဲ့လောင်စာဒုံးကထင်းနဲ့မီးသွေးသုံးတာထက်ပိုကောင်းပါတယ်နံပါတ်1အချက်ကတော့လေရုညင်ညမ်းစေတဲ့ကာဗွန်ဓာတ်ငွေထုတ်လုပ်မှုနည်းတာပါဒါကြောင့်ကျန်းမာရေးကိုမထိခိုက်စေတဲ့အပြင်ထင်းနဲ့မီးသွေးသုံးထားတဲ့ဆိုင်တဘာဝပတ်ဝန်းကျင်ထိခိုက်မှုကိုလည်းနည်းစေပါတယ
်တဘာဝလောင်စာဒုံးတွေထုတ်လုပ်တဲ့ကုမ္ပဏီကအလုပ်ကိုင်တွေကိုလည်းဖန်တီးပေးနေတာဖြစ်တယ်လို့လုပ်ငန်းကြီးတွေမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းတဲ့လောင်စာကိုပြောင်းသွင်းဖို့အတွက်လည်းကူညီလှုပ်ဆောင်ပေးနေတာဖြစ်ပါတယ်ရှင်
မအီတန်စင်ပါရှင်မကြာခင်မှာတော့တနုနေညချမ်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်1986ခုနှစ်ကကမ္ဘာဖလားမှာကမ္ဘာကျော်ဘောလုံးသမားကြီးမာရာဒိုနာဝစ်ခဲ့တဲ့အင်္ဂလန်အသင်းကိုလက်နက်ပုတ်ပြီးသွင်းခဲ့တဲ့အချိန်ကသူဝစ်ခဲ့တဲ့ဒီအာဂျင်တီးနားအသင်းအင်ကြီးကိုပေါင်9တန်းကျော်နဲ့လေလံတင်ရောင်းချပြီးတော့ကမ္ဘာအကြီးဆုံးဒီကမ္ဘာဈေးအကြီးဆုံးအားကစားဝတ်ဆောင်ဖြစ်စံချိန်တင်ခဲ့ပါတယ်။ရိုက်တာသတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြမှာပါရှင
်။ကွာဒိုဘောလုံးသမားကြီးမာရာဒေါနာရဲ့နာမည်အကြီးဆုံးဂိုဏ်ကိုသွင်းခဲ့တဲ့အချိန်မှာဝတ်ခဲ့တဲ့အာဂျင်တီးနားဘောလုံးအသင်းအင်ဂျီကိုဘရစ်တင်းစတာလင်ပေါင်9.3 million နဲ့ဘော်ဒူးနေကလေလံတင်ရောင်းချခဲ့ပါတယ်။အခုလိုရောင်းချနိုင်လိုက်တဲ့အတွက်ဒါဟာအားကစားနဲ့ဆိုင်တဲ့အမတ်တရပစ္စည်းတွေထဲမှာလေအကြီးဆုံးအဖြစ်နဲ့ကမ္ဘာစံချိန်တင်ရောင်းချနိုင်လိုက်တာဖြစ်ပါတယ်။ဒီအင်ဂျီလေလံတင်ရောင်းချတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ Sotheby's လေလံကုမ္ပဏီကအကြီးတန်းတာဝန်ရှိသူဖြစ်တဲ့ Brand Boster ပြောတာကတော
့ It's been tremendously exciting and even this morning when we opened up the doors people were crowding around to
ရောင်းဈေးလောက်ရှားကိုကောင်းပြီးတော့ဒီမနေ့ကျွန်တော်တကားပွင့်လိုက်တဲ့အချိန်မှာလူတွေကဒီအင်ဂျီကိုကြည့်ဖို့စောင့်နေကြပါတယ်။အဲ့ဒီအထက်မှာဈေးလောက်ရှားကြအကောင်းဆုံးကတော့ဒီအင်ဂျီကိုပေါင်4,000ပေးပြီးတယောက်ကလေးလံဆွဲပါလေဒါကိုဒေါ်လာပြောင်းလိုက်မယ်ဆိုရင်တော့ပြိုင်ပွဲမှာဝတ်တဲ့အင်ကြီးတွေကဈေးအကြီးဆုံးဖြစ်လာမှာပေါ့ရောင်းဖို့ခမန်းထားတဲ့ဈေးကပေါင်4,000ကနေ6,000ဖြစ်ပြီးကျွန်တော်ထင်ကတော့အဲ့ဒီကြားဖြစ်တဲ့ပေါင်5,000လောက်ဖြစ်မယ်ထင်ပါတယ
်မာရာဒေါနာရဲ့ဒီကျောနံပါတ်10ပါတဲ့အာဂျင်တီးနားအသင်းအင်ကြီးကို1986မက္ကဆီကိုကမ္ဘာဖလားအင်္ဂလန်နဲ့ကစားခဲ့တဲ့ quarter final မှာဝတ်ခဲ့ပြီးတော့ကမ္ဘာကျော်ဂိုးနှစ်ခုကိုလည်းသွင်းခဲ့တာဖြစ်ပါတယ်ပထမဂိုးကတော့ဖျားပြီးတော့လက်ဆူပြီးဖြစ်လာစေခဲ့တဲ့ဂိုးဖြစ်ပြီးတော့ဒီဂိုးကိုတော့ဒုတိယပိုင်းပြန်ဆပြီး6မိနစ်အကြာမှာမာရာဒေါနာဟာအင်္ဂလန်အသင်းဘက်ကိုလက်နက်ပုတ်ပြီးတော့သွင်းခဲ့တာပါ။အဲ့နောက်4မိနစ်အကြာမှာပဲမာရာဒေါနာဟာကွာဖလားသမိုင်းတစ်လျှောက်အကောင်းဆုံးဂိုးတွေထဲကတစ်ခုကိုလည်းသွင်းခဲ့ပါတယ်။မာရာဒေါနာဟာအာဂျင်တီးနားဘက်အချံကွင်းနဲ့စီးနားကနေအင်္ဂလန်ကစားသမားတွေကိုကြော်ဖြတ်ဆွဲပြေးပြီးတော့သွင်းခဲ့တာပါ။ဒီပွဲပြီးတဲ့နောက်မှာတော့တယောက်နဲ့တယောက်အင်ဂျီတွေလဲတဲ့အခါမှာအင်္ဂလန်ကွင်းလယ်လူစတီဗ်ဟော့စ်ကမာရာဒေါနာရဲ့အင်ဂျီကိုရခဲ့ပါတယ်။ဒီအင်ဂျီကိုအင်္ဂလန်အမျိုးသားဘောလုံးပြတိုင်မှာ19နှစ်ကြာပြသပြီးတဲ့နောက်ပြီးခဲ့တဲ့လကတော့စတီဗ်ဟော့စ်ကလေလံတင်ဖို့ဆုံးဖြတ်ခဲ့ပါတယ်
။ So the auction came about as Steve Hodge who foot the ball to Maradona on the hand of God play.
မာရာဒေါနာရဲ့ဘွယ်မှာလဲနေပုတ်ပြီးတော့ဂိုးမသွင်းခင်မှာအင်္ဂလန်ဘက်ကဘောလုံးဖြစ်လိုက်တဲ့ Steve Hodge ကဒီအင်ဂျီကိုအဲ့ဒီကလေးကရခဲ့တာဖြစ်ပြီးအဲ့ဒီကနေလေလံတင်ဖို့ဖြစ်လာတာပါ။သူကအဲ့ဒီအင်ဂျီကိုမျိုးသားဘောလုံးပြလိုက်ကိုငှားချခဲ့ပါလေ။နောက်အချိန်ကာလတစ်ခုကြာငှားပြီးတဲ့နောက်မှာတော့သူကဒါကိုလေလံတင်ဖို့ဆုံးဖြတ်ပြီးတော့ကျွန်တော်တို့ဆက်သွယ်လာတာပါ
။ Sotheby's လေလံကုမ္ပဏီကတော့အမီမဖော်လိုတဲ့သူတဦးကဒီအင်ဂျီကိုဝယ်သွားတာဖြစ်တယ်လို့ပြောပါတယ်။ဒီအင်ဂျီကိုပေါင်9.3 million American Dollar နဲ့ဆိုရင် 8.63 million ရတာကြောင့်အောက်ဆောင်နဲ့ဆိုင်တဲ့အမတ်တရပစ္စည်းတွေထဲမှာအရင်ကဈေးမြင့်ဆုံးရခဲ့တဲ့1890အိုလံပစ်ကြီးညာစာရန်ရဲ့လက်ရေးစာမူကိုလေလံတင်ရောင်းချတုန်းကရတဲ့ဈေးထက်ကိုကျော်လွန်ခဲ့တာဖြစ်ပါတယ်။အဲဒီအိုလံပစ်ကြီးညာစာရန်လက်ရေးစာမူကိုတော့2019ခုနှစ်က American Dollar 8.83 million နဲ့လေလံတင်ရောင်းချခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအင်ဂျီကိုလေလံတင်တဲ့နေရာမှာမာရာဒေါနာရဲ့သမီးနဲ့ဇနီးဟောင်းကဟော့ချရခဲ့တဲ့အင်ဂျီဟာမာရာဒေါနာဒီပွဲပထမပိုင်းမှာဝတ်ခဲ့တဲ့အင်ဂျီဖြစ်တယ်လို့ပြောတာကြောင့်ချုပ်ချုပ်ရည်ရည်ဖြစ်ပြီးတော့ Sotheby's ကုမ္ပဏီကလည်းဓာတ်ပုံလေးနဲ့တိုက်ပြီးတော့အင်ဂျီကိုဒစိမ့်တွေနံပါတ်တွေကအစအသေးစိတ်တခြားစစ်ဆေးပြီးတော့ကြည့်ခဲ့ရတယ်လို့ပြောပါတယ
် So when proving that this is the genuine shirt from the second half the important thing was a variety of factors first we looked at
ဒါကအဲ့ဒီဒုတိယပိုင်းမှာဝတ်တဲ့အင်ဂျီဖြစ်တယ်ဆိုတာကိုသတိပြဖို့အတွက်အရေးကြီးတဲ့အချက်ကတော့အတော်များများရှိပြီးပထမဆုံးကတော့ဘယ်ကလာသလဲဆိုတော့မူလဈေးပြစ်ကိုကြည့်ပြီးဒါကမာရာဒိုနာလက်နဲ့ပုတ်ပြီးတော့ဂိုးမသွင်းခင်နောက်ဆုံးဖျက်လိုက်တဲ့စတီဗ်ဟော့စ်စီကလာတာပါပြီးတော့ဒါကိုပြတိုင်းမှာပြထားပါလေအရေးကြီးဆုံးကတော့ကျွန်တော်တို့ဓာတ်ပုံအနုကြည်မန်ဘလူးနဲ့ကိုအသေးစိတ်တိုက်ကြည့်တာပါအင်ကြီးခြေသားတွေချုပ်ထားတဲ့ပုံတွေနောက်ကျွန်တော်တို့စီမှာရှိတဲ့ဘွဲကဓာတ်ပုံတွေအပါအဝင်ပြင်ပကုမ္ပဏီတွေကိုပါငှားပြီးတေချာတိုက်ကြည့်ထားတာပါဓာတ်ပုံတိုက်ကြည့်ဖို့အတွက်ဆိုရင်ဓာတ်ပုံကောင်းကောင်းရှိဖို့လိုပါတယ်1980ပြည်လွန်ကာလတွေတုန်းကတော့ဓာတ်ပုံကိုတိုက်ကြည့်ဖို့ကခက်ပါတယ်။ဒါပေမဲ့မာရာဒိုနာလက်နဲ့ပုတ်သွင်းပြပြခြင်းမှာ resolution ကောင်းကောင်းနဲ့ရိုက်ထားတဲ့ဓာတ်ပုံကိုကံကောင်းထောက်မှဆွာပဲကျွန်တော်တို့ရခဲ့ပြီးတော့အသေးစိတ်တိုက်ကြည့်နိုင်ခဲ့ပါတယ
်။အော်ဒါဝါလုံးသမားကြီးမာရာဒေါနာဟာ2020ခုနှစ်နိုဝင်ဘာ25ရက်နေ့ကအာဂျင်တီးနားနိုင်ငံဘွေနိုဇိုင်းရက်စ်မြို့မှာက ကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ဆက်ခဲ့တာပါ။တနုနေညာချန် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူးတင်ပါတယ်။ကျမတို့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရစေ။အခုဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းသတင်းတွေထဲကတူတာထူးခြားစံပြကမ္ဘာသတင်းများမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုဝေဝေဆဆာတင်ဆက်ဖို့ရှိပါတယ်ပထမအဦးဆုံးတော့ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့သတင်းသမားတွေကိုလေးစားဂုဏ်ပြုတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုဆွေးနွေးတင်ပြမှာပါကျွန်မကဂူကြီးတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေသတင်းလွတ်လပ်ခွင့်ကိုခုခံကာကွယ်တဲ့သတင်းသမားတွေကိုလေးစားဂုဏ်ပြုတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်သတင်းမီဒီယာများပေါ်စစ်ကောင်စီကကျူးလွန်သည့်ပြစ်မှုများအတွေ့တရားမျှတမှုရရှိရေးကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရကယနေ့မေလ3ရက်ကြာရောက်သည့်ကမ္ဘာသတင်းလွတ်လပ်ခွင့်နေ့တွင်ကြေညာလိုက်သည်လို့အေအာရီသတင်းဌာနကသတင်းမီဒီယာအပေါ်စစ်ကောင်စီကျူးလွန်မှုများတရားမျှတမှုရရှိရေးကြိုးပမ်းမည်ဟု NUG ဆိုခေါင်းစဉ်နဲ့ရေးသားတဲ့သတင်းဆောင်ပါးမှာဖော်ပြထားပါတယ်။အဲ့ဒီသတင်းဆောင်ပါးမှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG ကသတင်းသမားတွေကိုလေးစားဂုဏ်ပြုကြောင်းကိုလည်းအခုလိုဖော်ပြထားတာတွေ့ရပါတယ်။အခြေခံလူရပိုင်ခွင့်ဖြစ်သည့်လွတ်လပ်စွာရေးသားထုတ်ပေါ်ပြောဆိုခွင့်အတွေ့အကြမ်းဖက်ဖိနှိပ်ရန်ပြုမှုများကြားကပင်ယင်းဤပေးဆက်မှုပေါင်းများစွာဖြင့်အာထုတ်ကြိုးပမ်းနေကြသည့်တရင်သမားများနှင့်တရင်ရင့်မြင့်များအားလုံးအားလေးစားဂုဏ်ပြုကြောင်း NUG ကဆိုသည
်ကမ္ဘာတရင်လွတ်လပ်ခွင့်နေ့မှာပဲ ISP မြန်မာသုတေသနအဖွဲ့ကလည်းနှစ်ပေါင်း30ကျော်အတွင်းတရင်သမားများဖိနှိပ်ခံရမှုစံချိန်တင်ဆိုတဲ့ကောင်းစဉ်နဲ့အလေးထားရမယ့် data အချက်အလက်များအမှတ်စက်ခွန်မှာအနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်ဖိနှိပ်မှုတွေပြုလုပ်ခဲ့ပါတယ်။သတင်းမီဒီယာတွေကိုအကြမ်းဖက်ဝင်ရောက်စီးနှင်းတာ၊ဆန္ဒထုတ်ဖော်ပွဲတွေမှာသတင်းယူနေတဲ့သတင်းထောက်တွေကိုပြစ်ခတ်ဖမ်းဆီးတာ၊သတင်းထောက်တွေရဲ့နေအိမ်တွေကိုဝင်ရောက်စီးနှင်းဖမ်းဆီးတာတွေနဲ့တရားစွဲဆိုတာတွေကိုပြုလုပ်ခဲ့ပါတယ်လို့အစပြုကမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမားတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုအချက်လက်တွေနဲ့တကွတင်ပြထားတာတွေ့ရပါတယ်။ ISP မြန်မာကမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းသတင်းသမား143ဦးဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရတယ်။ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့သတင်းသမား143ဦးထဲက82ဦးဟာပြန်လည်လွတ်မြောက်လာခဲ့ပြီး58ဦးမှာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရကတည်ဆုံသူ3ဦးရှိခဲ့တယ်။အဲ့ဒီ58ဦးထဲက19ဦးဟာထောင်ဒဏ်ချမှတ်ခံထားရပြီးကြံ39ဦးတဲကအများစုဟာအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရတာတစ်နှစ်ကျော်ကြာမြင့်နေပြီဖြစ်ပြီးဖမ်းဝင်းရန်ထုတ်ခံထားရတဲ့သတင်းသမား34ဦးထက်မနည်းရှိတယ်လို့ဆိုပါတယ
်။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကို UNESCO လို့ခေါ်တဲ့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကြီးကကမ္ဘာကထပြုဆောင်ရွက်ခဲ့တာဖြစ်ပြီးနှစ်စဉ်မေလ3ရက်နေ့ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ကမ္ဘာကုလသမဂ္ဂထွေထွေညီလာခံကြီးက1993ခုနှစ်ဒီဇင်ဘာလမှာအတည်ပြုသတ်မှတ်ပေးခဲ့တာဖြစ်ပါတယ်
။2022ခုနှစ်ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကိုတော့တောင်အမေရိကတိုက်ကဥရုဂွေးနိုင်ငံပွန်တာဒဲလ် SD မြို့မှာမေလ2ရက်နေ့ကနေ9ရက်နေ့အထိပြုလုပ်ခဲ့ပါတယ်။ဒီနေ့ရဲ့စောင်းပုဒ်ကတော့ Digital Kit ရဲ့ NDA နဲ့ရင်ဆိုင်နေရတဲ့သတင်းမီဒီယာ log ဖြစ်ပါတယ်။
ကဘာတရင်လွတ်လပ်ခွင့်နေ့နှစ်ပတ်လည်နေ့အခမ်းအနားကိုကဘာတဝမ်းကမူဝါဒချမှတ်သူတွေသတင်းသမားတွေသတင်းဌာနတွေကကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေစိုက်ဘာလုံခြုံရေးစီမံခန့်ခွဲသူတွေဥပဒေရေးရာကျွမ်းကျင်သူတွေတက်ရောက်ခဲ့ကြပြီးလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်နေ့အပေါ် Digital ရဲ့အကျိုးသက်ရောက်မှုသတင်းသမားတွေရဲ့လုံခြုံရေးသတင်းအချက်အလက်သိပိုင်ခွင့်ရယူပိုင်ခွင့်ဤအကြောင်းနှင့်ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်ဤအကြောင်းဆွေးနွေးခဲ့ကြပါတယ်။ကမ္ဘာသတင်းလွတ်လပ်ခွင့်ဤမှာ ARD BBC VOA စတဲ့သတင်းဌာနတွေကဒီကနေ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေသတင်းသမားတွေရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုဖော်ပြထုတ်လွှင့်ကြတာတွေ့ရပါတယ်။ VOA ရဲ့အင်တာဗျူးမှာမြန်မာပြည်တွင်းကသတင်းသမားတအုပ်ရဲ့တွေ့ကြုံခံစားရတဲ့အခြေအနေကို CNI သတင်းဌာနရဲ့ Editor ကိုချင်မင်းထွန်းကအခုလိုပြောသွားပါတယ
်။ရင်းနှုံးကဆိုရင်ကျွန်တော်တို့ကဟိုပုံခန္ဓာလုံခြုံရေးကိုဥပဒေပြရတယ်။အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံခြုံရေးနှစ်ခုလုံးပါကအားနည်းလာရှိလာတယ်ပေါ့။ဒီခက်ခဲတွေဒီအခြေအနေတွေတော့ကျွန်တော်တို့ဖြစ်နေတာပေါ့။ဒီပြည်တွင်းနဲ့ဆိုတော့ပို့ဆိုးတာပေါ့။ခုမှပဲကျွန်တော်တို့ဒီရန်ကုန်မှာဆိုရရန်ကုန်မှာဝင်သွားယူမှာဆိုရင်ကျွန်တော်တို့အရင်တော့ကဝိလလလကင်မာကြီးထမ်းပြီးသွားလဲမှာမှဖြစ်တယ်ကျွန်တော်တို့ကအခုကကင်မရာထမ်းသွားတာလို့ဒီလိုတစ်ခုခုဆိုရတယ်ကင်မရာမြင်ဖို့ကဒါပါလဲဆိုတဲ့အမျိုးတွေကဟိုကြည့်ကြည့်ရလဲကြည့်တယ်ဟုတ်ပတ်ဟိုဒီငွေတစ်ခွက်ကလည်းကြည့်တယ်ပေါ့ကြည့်တဲ့အခါကျတော့ကျွန်တော်တို့ကဥပမာကျွန်တော်တို့ကိုတစ်ခုခုတန်တရားဝင်ပြီးတော့ပြစ်ထဲလိုက်ပါမျိုးဒါမျိုးတွေဆိုရင်ညာတာရှိတယ်အရင်ကဘလို့တော့သွားလို့ရတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဘယ်ဘက်ကလူလဲဆိုတဲ့အမြင်မျိုးနဲ့ကျွန်တော်တို့ဟိုဘာမှမမေးဘဲနဲ့ဆွဲစီသွားမှမျိုးတွေကျွန်တော်တို့ကဒီဟာတွေကတွေးနေရတဲ့ပုံစံမျိုးကိုအရင်တော့ကြာတာတွေးပြရမယ်ကျွန်တော်တို့ကဘယ်ချင်းဘယ်နေရာဘယ်ချင်းဘယ်ကလာပဲဘယ်ဘဲသွားတော့ဘာမှမဖြစ်စိတ်ပိုင်းဆိုင်ရာရှင်းသားကြရမလို့ခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကရှင်းတာအုံလုံးလေးကိုအခုစိတ်ပိုင်းဆိုင်ရာဒါလေးဖြစ်တာ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကသတင်းသမားတွေဟာအဆိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်စိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာပါလုံခြုံမှုမရှိတော့ပါဘူးသတင်းရယူဖို့ခက်ခဲတာရရှိတဲ့သတင်းတွေကိုအတီးပြုတ်ဖို့ခက်ခဲတာသတင်းရယူနိုင်တဲ့အရင်အမြင့်တွေရှားပါးလာတာသတင်းသမားတွေလုံခြုံမှုမရှိတော့တာလွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုဖို့ခက်ခဲပြီးအန္တရာယ်များလာတာတွေကြုံနေကြရတာပါဒီအခြေအနေတွေရဲ့အကျိုးဆက်ကတော့သတင်းအဆင့်တန်းတွေကျဆင်းလာတာသတင်းတုနဲ့ဝါဒဖြန့်ရှိမှုတွေလွှမ်းမိုးလာပြီးသတင်းတွေကိုယုံကြည်ဖို့ခက်ခဲလာတာဘက်နဲ့ရက်ဒီရေးသားဖော်ပြလာကြတာတွေပဲဖြစ်ပါတယ်လက်တလုံးမှာတော့မြန်မာနိုင်ငံတွင်းမှာဒီလိုအခြေအနေတွေကလွန်မြောက်ဖို့ရာမဖြစ်နိုင်သေးပါဘူးဘယ်လိုပဲဖြစ်ဖြစ်အခက်အခဲတွေမလုံခြုံမှုတွေအန္တရာယ်တွေကြားကနေစွန့်စားပြီးသတင်းမှန်တွေရရှိရေးအတွက်တတိရှိရှိဆောင်ရွက်နေကြတဲ့မီဒီယာတွေနဲ့သတင်းသမားတွေကိုတော့ဂုဏ်ပြုကြရမှာပါလွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်နဲ့သတင်းအချက်အလက်လွတ်လပ်စွာစီးဆင်းခွင့်ရယူသုံးစွဲပိုင်ခွင့်ဆိုတာတွေဟာအခြေခံလူ့အခွင့်အရေးတွေကိုလေးစားလိုက်နာပြီးဒီမိုကရေစီကျင့်သုံးတဲ့အစိုးရတွေထံကသာရရှိနိုင်မှာဖြစ်ပါတယ်ခမညာ
ဒါကတော့ပြည်သွေးနိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့တာပါအခုတော့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီမအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီဗျူးဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ကိုတခါမှစာမရေးဘူးလို့ဘယ်လိုရေးရမှန်းမသိပါဘူးအမြဲတမ်းအားပေးနေပါတယ်တင်းရေးချင်တာရောက်လားမသိမရောက်လားမသိလို့အဆန်ရေးပို့လိုက်ပါတယ်ဟုတ်ကဲ့စာရောက်ပါတယ်ဂျေဗျူးရေအခုလိုပဲ Messenger ကနေပြီးတော့အခုရေးတဲ့အတိုင်းစာထပ်ပြီးရေးနိုင်ပါတယ်နော်ကျွန်တော်တို့မကြာခဏဒီ Messenger ကတော်ရရှင်နဲ့ရေးလာတဲ့စာတွေကိုအမြဲလို့စစ်ပါတယ်ကျေးဇူးတင်ပါတယ်အလင်းရောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမင်္ဂလာပါVOE ကျွန်တော်တို့ပြည်သူတွေအတွက်ကမ္ဘာကတည်အောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့အလင်းရောင်ဖြစ်ပါတယ်ဖိုးသူရဆိုတဲ့သောရရှင်ကတော့
VOA ရေးတဲ့ငငယ်ကဆိုရင်တော့ VOA အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တရက်ဆိုင်နောက်ထပ်သောရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့သောရရှင်မှာသူက88တုံးကလည်း VOA ရေဒီယိုကိုခိုးနားထောင်ခဲ့ရတဲ့ပုံပါတဲ့ခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မှုံရပါတယ်။တားတာဆောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်တပါတယ်။တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်။အောင်နိုင်ဆိုးဆိုတဲ့သောရရှင်ကလည်း VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ်
။တာလီစွာပါ VOA VOA ကထုတ်လွှင့်ပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေသတင်းတွေနှာထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျန်းမာပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တမ်းဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝှက်မတရားလုပ်နေတာတွေမရမြက်ွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ Hello VOA ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရတာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်။ဒါကြောင့်မလို့ကျွန်တော်တို့အစီအစဉ်တွေကိုဒီလုံမြင့်တန်ချာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်တည်းထဲမှာ Facebook စာမျက်နှာကနေရောနောက်ပြီး YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီး YouTube စာမျက်နှာဒါမှမဟုတ်လေကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်။သတင်းတွေကိုလည်းဖတ်ရှုလို့ရပါတယ်။internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါလေ0ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါလိမ့်ရှင
်မင်္ဂလာပါခမ။အခုလို season ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခမ internet အပိတ်ခံရတဲ့ data ကမို့ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်အခုက 2G net နဲ့ပို့လိုက်တာပါ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ်website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေ့ပို့လိုက်ပါတယ်ကျွန်တော်ရဲ့ mail တဲ့ကို VOA ရဲ့သတင်းလာတွေပို့ပေးစေချင်ပါတယ်เนา
ะဟုတ်ကဲ့ဒီသောရရှင်က internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြီးတော့သတင်းတွေကိုဖတ်လို့မရဘူးဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်เนาะကျွန်တော် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့မှာရှင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရုပ်ပြဗီဒီယိုသတင်းတင်ဆက်ပေးမှုပေါ်မှာသောရရှင်တရားကြည့်ပြီးမှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ယူကရိန်းနဲ့ရုရှားအကြောင်းကိုလည်းဒီလိုမျိုးလေးတမိုင်းကြောင်းနဲ့တကွရုပ်ပြဗီဒီယိုအစီအစဉ်လေးတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့အခွင့်အာဏာနဲ့တင်ဆက်ပေးပါမယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါနော်။အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားခြင်းပါလေ။သောရရှင်ဇော်မျိုးသိမ်းမှာသူကတော့ VOA ကိုဟုတ်ရင်တည်းကအစင်မြဲအားပေးလာတဲ့သောရရှင်ဖြစ်ပါလေတဲ့
။မင်္ဂလာပါ VOA ။ VOA ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါရဗျာ။စိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းစုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာ view ကိုအစင်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကတည်းကတနတ်တန်တွေဘုံတန်တွေကြားမှာကြီးပြင်းခဲ့ရတာမို့စိတ်ရဲ့ဆိုးကျုပ်ကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တော်ကဆေးပေးဆောင်ပြည်သူတွေလည်းစိတ်ရဲ့ဆိုးကျုပ်ကိုခံစားနေကြပါတယ်စစ်ဆိုတာမိစားလေးတစားလိုပါပဲသေးငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတစ်ကဘာလုံးကိုလောင်ကျွမ်းပစ်စေနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကျိုးစီးပွားတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ VOA ရတစ်ဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသာအပေါင်းမေတ္တာကရုဏာမုဒိတာဥပိ္ပခာဆိုတဲ့ဗြဟ္မစိုးတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
ဘလို့အချိန်နှီးမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလည်းလို့ဒီသောရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ရှင်ဖွင့်လာတဲ့သောရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်သောရရှင်တယောက်ကတော့အကောင့်မဖော်ပြဖို့အထူးမြတ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပါ
နာမည်မဖော်ပြပါနဲ့ဒါကတော့ဒုတိယမေကွန်းပါ VOA ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအင်ကဖုန်းခေါ်လာပါတယ်ကျွန်တော်တို့ဒေသကတက်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာစုံစမ်းကြည့်တော့လေဟုတ်နေပြန်တယ်အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ ICC တို့ကပြစ်မှုမထင်ရှားသေးလို့လားရာဇဝတ်မှုမမြောက်သေးလို့လားတက်တည်မခိုင်လုံသေးလို့လားဘာကိုဆောင်ဆိုင်နေတာလဲမသိလို့မေးကြည့်ကြပါလေဗျာသူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့ ਨੇ ပဲနှုတ်ဤဆောင်မခြင်း ਨੇ ပဲလုပ်နေတာပါအဲ့ဒီလောက် ਨੇ မပြီးပါဘူးလို့ပြောပေးပါ VOA ရေကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာ VOA ဝိုင်းတော်သားတွေအားလုံးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့ပြီးပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးတွေ ਨੇ အရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီသောရရှင်စာရေးလာတာဖြစ်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်း၊ရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်ဒီစီစဉ်မှာကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်အခုတော့သတင်းတွေတဲ့ကတုတ္တအစီအစဉ်ကိုနားဆင်ကြည့်ရှုရဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့မြန်မာနိုင်ငံတဝမ်းမှာအကြမ်းဖက်လုပ်ရက်တွေနဲ့ကြာရှုံးတိုင်းပြည်အဆင့်မရောက်အောင်တားဆီးရေးအာဏာသိမ်းခေါင်းဆောင်တွေကိုနိုင်ငံတကာကဖိအားပေးဖို့ The Elders ကပ္ပအထင်ကရဒီခေါင်းဆောင်ကြီးများအဖွဲ့ကနေပြီးတော့တောင်းဆိုပါတယ်အဲ့ဒီအဖွဲ့အကြောင်းသတင်းတွေတဲ့ကတုတ္တအစီအစဉ်မှာမညွညွလွင်ကပြောပြမှာပါရှင
် Elders we are very supportive of your democratic transition
The Elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူအခွင့်အရေးလှုပ်ရှားသူဒိတာပညာရှင်ပီတာဂေဘရီယယ်နဲ့တောင်အာဖရိကကလူထုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နယ်ဆန်မန်ဒဲလာတို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက်နယ်ဆန်မန်ဒဲလာရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကဘာငြိမ်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတိဥဒုပြောင်းလဲလာတဲ့ကိစ္စတွေ၊ကဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေ၊စင်းရဲမွေးတေမှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်ပါတယ်ကဘာပေါ်မှာလူတန်း9000ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုတ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှူဆောင်ကြပါတယ် The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရတဲ့တက်ကြီးအဖွဲ့ဝင်5ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွယ်လွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးအဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အကျဉ်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင
်။သတင်းတွေကတုဒအစီအစဉ်ကိုမန်းညိုညိုလွင်ကတင်ဆက်ခဲ့တာပါ။အခုတော့ထူခြားစမြာကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။ဒီတစ်ပတ်အတွက်တော့ Star Wars Jedi စစ်ပွဲတွေရောက်သွားတဲ့ထိုင်ဝမ်သက်မှတ်ချိန်အတွင်းစာပြီးရေးရမယ့်သူတွေကိုစာရေးဖို့တွန်းအားပေးတဲ့ Japan Coffee ဆိုင်စတဲ့ထူခြားတဲ့ကမ္ဘာသတင်းလွှာတွေကိုကိုငိမ့်ချမ်းနဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်။ထိုင်ဝမ်ကျွန်းက Star Wars ရုပ်ရှင်ပရိသတ်တွေပြီးခဲ့တဲ့မေလ၄ရက်နေ့တုန်းက Star Wars ရုပ်ရှင်တွေကစက်ကောင်တွေလိုဝစ်စင်ပြီးမြို့ထဲမှာလှည့်လည်ခဲ့ကြပါတယ်။ Star Wars ရုပ်ရှင်တွေကနာမည်ကြီးစကားလုံးဖြစ်တဲ့ May the Force be with you ဆိုတဲ့စကားနဲ့ခတ်စင်စင် May the Force ဖြစ်တာကြောင့်မေလ၄ရက်နေ့ကို Star Wars Jedi စစ်ပွဲများအထိမ်းအမှတ်နေ့အဖြစ်ကမ္ဘာတစ်ဝန်းက Star Wars ရုပ်ရှင်ပရိသတ်တွေသတ်မှတ်ထားတာပါ။ထိုင်ဝမ်ကျွန်းမှာကျင်းပတဲ့ဒီပွဲဟာ9ကြိမ်မြောက်ဖြစ်ပြီးCOVID-19 ကရောဂါကူးစက်မှုတွေတိုးလာနေတဲ့ကြားကပဲဒီပွဲကိုကျင်းပခဲ့တာပါ။ဒါကြောင့်အများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတွေမဖြစ်မနေတက်ထားရတဲ့စည်းကမ်းလည်းရှိနေပါသေးတယ်။ Tuscan Raiders လို့တချို့လူတွေဝစ်စင်တဲ့ဝစ်စုံတွေကိုတော့တလကြာတေးချဖန်တီးချုပ်လုပ်ထားရပါတယ်။အဲ့ဒီနေ့မှာပဲ Star Wars ရုပ်ရှင်တွေကဇက်ကောင်ရုပ်တွေကိုလည်း Internet ဈေးဝယ်စင်တာတွေမှာဈေးလျှော့ရောင်းချပေးခဲ့ပါတယ်ရှင်။
ထိုင်တမတ်ချက်နဲ့အပိသက်မဖြစ်မနေစာရေးဖို့ရှိတဲ့သူတွေအတွက်ပြင်းကြီးမနေပဲစာရေးဖို့ဖိအားပေးတဲ့ coffee site တစ်ဆိုင်ကိုဂျပန်နိုင်ငံတိုကျိုမြို့မှာဖွင့်လှစ်လိုက်ပါတယ်။လက်ရေးစာမှု cafe လို့နာမည်ပေးထားတဲ့ဆိုင်ဟာအချိန်မီစာရေးသားဖို့ရှိနေပြီးတော့လေးဖြစ်နေသူတွေကိုတွန်းအားပေးဖို့ဖွင့်ထားတာပါ။ coffee site ထဲကိုဝင်လိုက်တာနဲ့စာရွက်လေးတစ်ရွက်ပေါ်မှာရေးရမယ့်အကြောင်းအရာ၊နာမည်ရည်ရွယ်ချက်စတာတွေကိုလာတဲ့သူတွေကရေးပြီးတော့ဆိုင်ကိုပေးရပါတယ်။တည့်ရသေးတပြီးတီးတန့်ထိုင်ကုန်တွေစီစဉ်ပေးထားသလို Wi-Fi နဲ့ဖုန်းအသွင်းဖို့ကအစစီစဉ်ပေးထားပါတယ်။ Coffee လက်ဖက်ရည်တွေကိုကြိုက်သလောက်သုံးဆောင်နိုင်ပေမဲ့အစားအသောက်တော့မှာယူနိုင်တာမရှိပါဘူး။ဆိုင်ကိုလာစာရေးတဲ့သူတွေကိုဆိုင်ကဝန်ထမ်းတွေကလိုက်စစ်ဆေးနေပြီးအလုပ်မပြီးတဲ့သူတွေကို
နောက်ကနေမတိမတာရက်ဖိအားပေးတာမျိုးတွေကိုအဆင့်၃ခုနဲ့လှုပ်ဖို့အတွက်ရွေးချယ်ထားလို့ရပါတယ်အဓိကရည်ရွယ်ချက်ကတော့လူတွေရဲ့အလုပ်ပေါ်အာယုံစူးစိုက်မှုပိုကောင်းဖို့ဖြစ်တယ်လို့စိုင်းပိုင်ရှင်တာကူယာကာဝေကပြောပါတယ်
ဂျပန်နိုင်ငံမှာလကဘာပေါ်ကိုပို့မယ်ဘောလုံးပုံစံဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ဆိုရာကယူလိုနာမည်ပေးထားတဲ့ဒီဆက်ရုပ်ကိုဂျပန်ကလစ်ကစားစရာအယုတ်ထုတ်လုပ်တဲ့ချိုမီကုမ္ပဏီနဲ့ဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ JAXA တို့ပူးပေါင်းဖန်တီးခဲ့ကြတာပါ။လက်တော်စာလောက်ပဲရှိတဲ့ဒီဆက်ရုပ်ဟာ250 gram လောက်ပဲလေးပြီးတော့ဘေးမှာဘိန်းနှစ်ဖက်နဲ့အရှိနဲ့အနောက်ဖက်မှာတော့ကင်မရာနှလုံးတက်ထားပါတယ်။ဒီဘောလုံးဆက်ရုပ်လေးကိုလကဘာဘောကတဲဆန်တဲ့မြေမှာသွားနိုင်အောင်ဖန်တီးထားပြီးတော့အပူအေးပြင်းထန်မှုတွေကိုလည်းခံနိုင်အောင်အလူမီနီယံနဲ့ပလတ်စတစ်ကိုသုံးပြီးထုတ်လုပ်ထားပါတယ်။လကဘာဘောကရာသီဥတုကအနုတ်190ဒီဂရီကနေ110ဒီဂရီဆဲလ်ဆီယပ်လောက်အထိကိုရောက်သွားနိုင်တာလည်းဖြစ်ပါတယ်။ခလေးကစားစရာပုံစံမျိုးဖြစ်နေတဲ့ဒီဆက်ရုပ်လကဘာဘောသွားတဲ့ခီးကိုကြည့်ပြီးခလေးတွေအနေနဲ့အနာဂတ်မှာအာကာသအကြောင်းစိတ်ဝင်စားလာမယ်ဆိုရင်သူဝမ်းသာမှာဖြစ်တဲ့အကြောင်းဒီဆက်ရုပ်ကိုတီထွင်တဲ့အင်ဂျင်နီယာတဦးကပြောပါရယ်ဒီဆက်ရုပ်လေးကိုလကဘာဘော်ကို2023ခုနှစ်မှာလဆင်းရင် slim နဲ့ပို့ဆောင်มาဖြစ်ပြီးဒီဆက်ရုပ်လေးကလကဘာဘော်ကပုံရိပ်တွေနဲ့လဆင်းရင်ကိုတက်ပုံရိုက်ပြီးကဘာမြေဘော်ကိုပြန်ပို့ပေးมาဖြစ်ပါတယ်ရှင
်ဖွဲစိတ်ဆရာဝန်တွေကိုအကူအညီပေးနိုင်မဲ့ဖွဲကြည့်ကြည့်အမဲရောင်ပျော့ပျော့ဆက်ရုပ်တစ်မျိုးကိုအောင်ကောင်ကျွန်းကသူတွေတီတွေကတီထွင်လိုက်ပါရယ်ဒီဆက်ရုပ်ဟာခန္ဓာကိုယ်တွေကရောက်ဖို့ခက်ခဲတဲ့အစိပ်ပိုင်းတွေကိုသွားနိုင်မှာဖြစ်ပြီးတော့လောလောဆယ်မှာတော့အဝေးကနေမထိန်းချုပ်နိုင်သေးသလိုဒီဆက်ရုပ်ဟာလူခန္ဓာကိုယ်အတွက်လည်းအဆိပ်သင့်နိုင်ပါသေးတယ်။ဟောင်ကောင် Chinese တက္ကသိုလ်ကသူ့တွေတီတွေကတီထွင်ခဲ့တာဖြစ်ပြီးတော့ Soft Robot လို့နာမည်ပေးထားပါတယ်။နောက်အခါမှာဒီဆက်ရုပ်ကိုလူခန္ဓာကိုယ်တွေကိုထည့်လိုက်ပြီးတန်လိုက်တန်းနဲ့ထိန်းချုပ်နိုင်ဖို့လည်းရည်ရွယ်ထားပါတယ်။ဒီဆက်ရုပ်ကိုလူနာဆေးသွင်းတာဒါမှမဟုတ်မတော်တဆမျိုးချလိုက်မိတဲ့ပစ္စည်းတွေကိုပြန်ထုတ်ပေးတာမျိုးတွေအတွက်သုံးဖို့ရည်ရွယ်ထားပါတယ
်ဒါကတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူတွေတို့ကပြောပြသွားတာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်အာဆီယံလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတိုင်းပင်ခံအစည်းအဝေးကိုအလွန်စိတ်ပြတ်မိပြီးစိုးရိမ်မကင်းဖြစ်မိကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့မတ်လ9ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထည့်ဖော်ဖို့အတွက်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်ဦးဆောင်တဲ့မြန်မာအလုပ်အဖွဲ့ကိုအဓိကဦးဆောင်အဖွဲ့ဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အတွက်အခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့ဆိုပါတယ်။မေလ6ရက်နေ့ကကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာကျင်းပတဲ့မြန်မာကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအာဆီယံအတိုင်းပင်ခံအစည်းအဝေးမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုမဖိတ်ကြားခဲ့တဲ့အတွက်အာဆီယံလွှတ်တော်အမတ်များလူခွင့်ရေးဆိုင်ရာဥက္ကဋ္ဌ Charles Santiago ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တယောက်ခွင့်မရတာဟာအလွန်ကိုရှက်စရာကောင်းတဲ့လုပ်ရက်ဖြစ်တယ်လို့ Mr. Charles Santiago ကဝေဖန်ကြောင်းမလေးရှား Guinea သတင်းစာမျက်နှာကဆိုပါတယ်။ Nolin Hazel ကိုဖိတ်ကြားမှာကိုမြန်မာစစ်ကောင်စီကကန့်ကွက်ခဲ့တာဖြစ်တယ်လို့လည်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်ရှင်။သတင်းအကြေချုပ်ကတော့ဒီလောက်ပါပဲရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ခန့်ထိထုတ်လွှင့်ခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဒီမနေ့ပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့ညပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကတော့ကိုရန်နိုင်ပါ။အတံဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့တီရန်ဝမ်ဖြစ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။သောတာရှင်အားလုံးဘေးအန္တရာယ်အသွေးသွေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.